ရေချိုခရီးကတဆင့်တန်ကောင်ပြားယောဂါကုဆတ်ဖြစ်ပွားနေတဲ့အကြောင်းသတင်းတော်ကိုတင်ဆက်ပေးပါမယ်။ရေချိုခရီးရဲ့မစင်တဲ့ကတန်ကောင်ပြားယောဂါပိုးကြောင့်ရခိုင်ပြည်နယ်အတွင်းမြို့နယ်တော်တော်များများမှာယောဂါကုဆတ်ခံနေရပြီးလက်ရှိမှာ400ကျော်လောက်ယောဂါကုဆတ်ခံနေရတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Schistosomiasis ဆိုတဲ့ခရီးကနေဖြစ်တဲ့ယောဂါကြောင့်အသက်အန္တရာယ်ဖြစ်ပွားနိုင်ပြီးလက်ရှိဒီယောဂါကိုကမ္ဘာကျန်းမာရေးအဖွဲ့အစည်းနဲ့ဆေးဝါးကုသနေပြီလို့လည်းဆိုပါတယ်။ VOE ထိုင်းအခြေစိုက်သတင်းတော်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်ရေချိုခရီးကနေတဆင့်ယောဂါကုသခံရသူ400ကျော်ရှိနေပြီလို့စစ်တင်မြို့ကျန်းမာရေးဌာနဇာခွဲခန်းစာဝန်ရှိသူတို့ဖြစ်တဲ့ဦးထွန်းလှိုင်ကပြောပါတယ
်။ကျွန်တော်တို့စစ်တင်မြို့400နဲ့ပတ်သက်ရှိတဲ့ဒီစီလိုက်ရှိမှာအဲဒီဒီကောင်ဖြစ်တဲ့ဆစ်စစ်စီနေရဆိုတာအဲဒီတော့ပါလေ။ဆစ်စစ်လို့တွေ့နေလူတွေပေါ့နော်။အဲဒါကတော့ကျွန်တော်ဆေးရတော့ကုသလိုက်ပြီးတော့ဒီကနေ့ဒီအင်္ဂါပါတဲ့ဆိုင်ကောင်တူတူမျိုးပဲ။အဲဒီစစ်ကောင်တို့မျိုးကခရီးကြီးမှာပေါ်ပြီးတော့ဖေးလို့ရှိအောင်နော်။ပြီးတော့ခရီးမဆင်ရနိုင်ဘူး။ဒီနေ့ဆန္ဒပြုတဲ့အကြီးကနေဖောက်လာတော့အဆိုင်စားတာလည်းစားတာပေါ့နော်။ဒီခရီးတွေကအဆိုင်စားတာပဲရှိရဲ့
။ဒီယောဂါဟာရေချိုခရီးရဲ့မဆင်ကနေလာတဲ့တန်ကောင်ကြားယောဂါပိုးချောက်လို့သူကဆိုပါတယ်။ရေချိုခရီးကိုစစ်တွေမြောက်ဦးပေါက်တော့ရတိတောင်ကြောက်တော့ဘူရီတောင်မောင်တော့မြေပုံဘုံနှချုံမြို့တွေမှာတွေ့ရှိရတယ်လို့ဒီခရုကိုအစိမ်းစားသုတ်စားကံကြွယ်မိရင်တန်ကောင်ပြားယောဂပူကြောင့်ကုဆတ်လာတယ်လို့ဦးထွန်းလန်ကဆိုပါတယ်။ရေချိုခရုကနေယောဂဖြစ်ပွားတဲ့လက္ခဏာကိုတော့ဦးထွန်းလန်ကအခုလိုဆက်ပြောပါတယ်
။ဟုတ်ကဲ့လက္ခဏာကအမျိုးမျိုးပြတာပေါ့ဒီကလေးတွေကအမှချားတယ်အမျိုးဆက်တဲ့အများကြီးပေါ်ပေါ်လာတယ်ဆောင်းဆိုးတယ်အချက်တွေမျိုးလုံးတွေရေးပြီးတော့မျိုးလုံးကြတာကိုကျွန်တော်တို့ကလုံးဝရရှိပေါ်လာကြလာပြီးပေါ်လာတယ်
ဟုတ်ကဲ့လားတပည့်အပကံနေစားပြီးတော့ရခိုင်ပြည်နယ်တွင်ရေချိုခရုကနေကူးဆက်လာတဲ့တန်ကောင်ပြား၊ရှစ်တဆူမရဆင်ယောဂါလို့တန်တရားရှိသူ128ဦးကိုစစ်ဆေးခဲ့ရမှာ420ကျော်ယောဂါဖြစ်ပွားနေကြောင်းစစ်ဆေးတွေ့ရှိရတာပါဒီကူးဆက်ယောဂါဟာအချိန်မီမကူးကြရင်အသက်အန္တရာယ်ဖြစ်ပွားနိုင်တယ်လို့ဗဟုကူးဆက်ပြည်သူ့ကျန်းမာရေးဦးစီးဆန္ဒဒုတိယညွှန်ကြားရေးမှူးဒေါက်တာတိုးတီအောင်ကပြောပါတယ
်ယောဂါဖြစ်ပွားသူစုပေါင်း128ရပေါ့နော်ဒီယောဂါဖြစ်သွားရင်ဟာတော့သူကယောဂါလက္ခဏာအမျိုးမျိုးနဲ့လာရတယ်ပေါ့နော်ဒီယောဂါဖြစ်သွားလို့ရှိရင်ဆက်ရှင်ကုသကိုအရေးကြီးတဲ့အကြောင်းပေါ့ဒီကျန်းမာရေးပညာပေးလုပ်ငန်းတွေကိုကျမတို့အားဖြည့်ပြီးဆောင်ရွက်သွားအောင်ပေါ့နော်ကုသမှုဟောင်းနေလို့ရှိရင်သူကအစိုးရလက္ခဏာဆိုတာကအသက်ရှင်လမ်းကြောင်းဆိုင်ရာလက္ခဏာနဲ့ဒီစီလမ်းကြောင်းလက္ခဏာတွေပေါ့နော်သူကအသက်အန္တရာယ်ဆိုတာတဲ့ဟိုခေခဏကိုမှဆက်ကပ်ကိုထိသွားတာမျိုးအဲ့လိုလက္ခဏာတွေပို့ပြီးတော့ဖြစ်နိုင်တဲ့ဟာမျိုးတွေရှိပါတယ်ဘုကုတာဆိုတော့အတက်အနေရဲ့အထီးရှိသွားနိုင်တာပေါ့နော်
။နေပြီးတော့ဘဟုကုဆက်ပြည်သူ့ကျန်းမာရေးဦးစီးဌာနအနေနဲ့ကမ္ဘာကျန်းမာရေးဖွဲ့ရဲ့အကူအညီနဲ့ယောဂဖြစ်ပွားရန်ရခိုင်ပြည်နယ်နှံ့ကိုကွင်းစင်ကုသပေးနေတယ်လို့ဒုတိယညွှန်ကြားရေးမှူးဒေါက်တာတိုးတီရီအောင်ကဆက်ပြောပါတယ်
။ကျမတို့ကအခုဟိုကမ္ဘာကျန်းမာရေးအဖွဲ့အနေဆေးရရှိပါတယ်။ဆေးရရှိတဲ့အခါကျတော့ကျမတို့အဲ့ဒီဆေးဝါးနဲ့ကျမတို့ဒီအစ်စ်ကုသမှုတွေဆောင်ရွက်နေပြီပေါ့နော်။ရခိုင်ပြည်နယ်ကိုဆေးတွေဖြန့်ဝေထားပြီးတော့လူနာတွေ့ရှိလို့ရှိရင်ကုသပေးနေပြီပေါ့နော်။
ဒီရေချိုခရုမျိုးစိတ်ကလွန်ခဲ့တဲ့9နှစ်ကရခိုင်ပြည်နယ်မှာစတင်တွေ့ရှိပြီးဒေသတွင်းခရုနဲ့တူညီတဲ့ပုံသဏ္ဍာန်ကြောင့်စားတုံးရင်းကနေဒီယောဂါဖြစ်ပွားလာတာပါဒီယောဂါကုသဖို့အတွက်ကိုကမ္ဘာကျန်းမာရေးဖွဲ့ကနေစေဝါကူညီဆောင်ပါပေးထားပြီးကမ္ဘာကျန်းမာရေးဖွဲ့ချုပ်ယုံအရှိတောင်အာရှဒေသဆိုင်ရာကမ္ဘာကျန်းမာရေးဖွဲ့ China CDC တို့ကပညာရှင်တွေပါဝင်တဲ့အဖွဲ့ကသူ့ဒေသလုပ်ငန်းတွေဆောင်ရွက်နေပြီးယောဂါကွယ်ချင်းချုပ်ရေးလုပ်ငန်းတွေကိုသက်ဆိုင်ရာကျန်းမာရေးဌာနကလည်းပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့ဒီလူကျမ်းမာရေးဦးစီးဌာနကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ